ဒီလိုမျိုးဝင်ကြီးဌာနလက်ရောက်ကဌာနတစ်ခုဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်ရောက်ကိုပြောင်းရွှေ့သွားမယ်လို့တမရယုံပြောရေးဆိုရင်ရှိသူကပြောဆိုလိုက်ပါတယ်ဒီလိုရွှေ့ပြောင်းမယ်ဆိုတာဟာလမ်းကြောင်းမှန်မော်ကိုရှေ့ရှုတာလို့အုပ်ချုပ်ရေးပိုင်းပြည်ပြောင်းလဲနေတဲ့ပတ်သက်လို့ကြွမ်းကျင်သူတူကတုံ့တက်ပါတယ်ဒီကြောင့် တွက်ဝန်ဆောင်မှုပိုင်းလုံခြုံရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုအစိုးရကိုယ်စားအကောင့်ထဲပေါ်လုံဆောင်ရတဲ့ဌာနဖြစ်ပြီးပြည်သူနဲ့အနီးကပ်ဆုံးတွေ့ရတဲ့ဌာနလည်းဖြစ်ပါတယ်ဒီဌာနကိုပြည်ထောင်အောက်ကနေပြည်တော်စုအစိုးရအဖွဲ့ရုံးအောက်ကိုဘာကြောင့်ပြောင်းရွှေ့သွားရတယ်လဲဆိုတာနဲ့ပတ်သက်ပြီးသမရာယုံပြောရေးဆိုဝင်ရှိသူဦးဇော်ထေကအခုလိုပြောပြသွားတာ
ပါ။ဘာကြောင့်ပြောရလဲဆိုရင်ကျွန်တော်တို့ပြောရရင်တော့ဟိုသမရာယုံနိုင်ငံမှာလည်းပါပါတယ်။အဲဒီမစံပြန်နေနိုင်ငံမှာပါပါလဲဆိုတော့ဒီတော်စုအစိုးရအရှိဆုံးနဲ့ဆောက်လမ်းနဲ့ပြည်ရင်ကြောင်းလေးကိုချုပ်ချာအနာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေရာစတင်မှာဖြစ်ဆုံးအကျိုးသာတွေကဒါတွေလုပ်ဖို့အတွက်ဒီရချက်ရှိတဲ့အတွက်ပြောခဲ့တာဖြစ်ပါတယ်။၎င်းတို့ကနေပြည်သူ့ဝန်ကြီးချုပ်ဦးဒီပုံမှန်များနဲ့ဆက်ခွန်မှာပါပါလဲဆိုတော့ဒီတော်စုဆိုတာဒီလူတွေနဲ့ညီဒီတော်စုဆိုင်ရာဝန်ထမ်းဖွဲ့စည်းများကိုလိုအပ်တယ်လို့ဖွဲ့စည်းနိုင်ပြီးရင်းတို့ဖွဲ့စည်းရတယ်လုပ်ငန်းတော်ဝင်တွေလုပ်ပိုင်ခွင့်များကိုသတ်မှတ်ပေးရမယ်ဆိုပြီးတော့နေရာနဲ့ဆက်ခွန်ဆောင်ကာယူမှာပါတယ်ဒီလူတိုင်းလည်းဟိုသမရအောက်မှာရှိဖို့ဆိုလို့ကျွန်တော်တို့ကဒီတော်စုအစိုးရဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရှိလိုက်တာဖြစ်ပါတယ
်ပြည်ရင်ကြောင်းလေးရေးနဲ့အုပ်ချုပ်ရေးပိုင်းပြန်နေရပြီဒီချက်ပေါ်ခိုင်မာစေဖို့နဲ့ပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့ပြည်သူနဲ့အနီးကပ်ဆုံးတွေ့ဆုံရတဲ့ဒီဌာနကိုအယက်သားအစိုးရလက်အောက်ထားနိုင်ဖို့သမရဦးသိန်းစိန်လက်ထက်ကတည်းကအယက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုမှုတွေလုပ်ခဲ့တာပါဒီလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံ့တက်သူဦးတင်မောင်တန်းကဒါဟာပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးခြေလှမ်းလှမ်းလိုက်တာဖြစ်တယ်လို့ဆိုလိုက်ပြီးဒီအပြောင်းလဲကိုကြိုဆိုလိုက်ပါတယ်
မြန်မာနိုင်ငံရဲ့ရင်းရှိဒီကနေ့သုံးထုတ်တဲ့ရင်းစီမံကိန်းပေါ်မှာအခြေခံပြီးတော့ဘတ်ဂျက်တွေကိုဆွဲကြဖို့ပြောထားတယ်။နောက်ပြီးတော့စီမံချက်တွေကပြည်ပြင်းဖြစ်ရမယ်ဆိုတဲ့ညွှန်ကြားချက်လည်းရှိတယ်။နောက်အဲ့ဒီခါမျိုးမှာပေါက်ဆက်ညီနိုင်ရေးတနည်းရန်ရပုံပုံအကောင့်မို့လိုအပ်တယ်။ဖြေအုပ်ချုပ်ရေးဦးစီးဌာနအဲ့ဒီပေါက်ဆက်ညီနိုင်ရေးလုပ်ငန်းတွေကိုအရင်ကတည်းကလုပ်ခဲ့ကြတဲ့ဌာနဖြစ်တယ်။ရင်းရှိဒီကနေ့သုံးထုတ်တဲ့စီမံကိန်းကြီးကိုအကောင့်တွေပေါ်ဖို့ဆိုဆိုရင်အစိုးရရဲ့အဖွဲ့ရုံးရဲ့တိုင်းရိုက်ကြီးကြမှုအောက်မှာတော်ရဲနိုင်မှာဖြစ်တဲ့အတွက်ကြောင့်ပုံပြီးစုစည်းနိုင်လိမ့်မယ်လို့ပြောလဲရတယ်။ဒါပေမဲ့စောင့်ဆောင်ရည်နဲ့လုပ်ရည်ကိရိုင်းဆိုင်ရာတည်ဆောက်မှုကိစ္စတွေလိုနေသေးတယ်။ရှင်းတယ်လို့တော့ခီးပေါက်နိုင်ဖို့ရှိသေးဘူး။သို့တော်လည်းဒါဒီလမ်းကြောင်းမှာမဟုတ်ဖြည့်ဆည်းလိုက်တာဖြစ်တယ်
။ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့မယ်လို့ထုတ်ပြန်လိုက်ပြီးမယ်ဘယ်အချိန်မှအပြီးသက်ပြောင်းရွှေ့မလဲအရင်လိုတာဝန်တွေကိုပဲဆက်လက်ထမ်းဆောင်စီမလာဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဥသောထေကတော့အမြန်ဆုံးပြောင်းရွှေ့သွားဖို့လှုံ့ဆော်ထားတယ်လို့သာဖြေကြားခဲ့ပြီးအသေးစိတ်ကိုပြောကြားခြင်းမရှိခဲ့ပါဘူးရှင်